မင်္ဂလာပါရှင်2018ခုနှစ်မတ်လ30ရက်တောက်ကြနေ့ညနေပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19 19နဲ့25တို့ကနေဖန်ယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါရှင်။ဒီကနေ့ညနေခင်းနောက်ဆုံးသတင်းတွေကိုကိုညာဝေးအောင်နဲ့ကျွန်မအနံလောက်တို့တင်ပြသွားမှာပါ။နိုင်ငံတော်သမ္မတအဖြစ်ရွေးချယ်တင်မြှောက်ခံထားရတဲ့ဝင်းမြဟာသမ္မတတစ်အဖြစ်ပြည်ထောင်စုလွှတ်တော်မှဒီကနေ့ကတိတစာပြုလိုက်ပါပြီ။အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံကြားကုန်သွယ်ရေးသဘောတူညီချက်ပြန်သုံးသပ်မယ့်အစည်းအဝေးကိုဆိုင်းငံ့ချမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကချင်းချောက်ပြောဆိုလိုက်ပါတယ်။တူရကီနိုင်ငံအရှေ့ပိုင်းမှာခီးတဲ့တဲ့မီနီဘတ်ကားတစ်စင်းလမ်းမင်းမြတိုင်ကိုဝင်တိုက်ပြီးတော့မီးလောင်သွားတာကြောင့်လူ18ဦးထပ်မံတေဆုံးပြီးတော့30ကျော်ဒဏ်ရာရသွားပါတယ်။ဒီလိုသတင်းမျိုးကိုကြားကြမှာပါရှင်။
အခုညနေခင်းဆက်ပြီးနာဆင်ရမယ့်သတင်းဆောင်ပါတွေဆက်သွယ်မြင်မြန်ချက်တွေထဲမှာတော့ဒီကနေ့ပြည်တော်စုလွှတ်တော်မှာသမ္မတတရဲ့ဂရုသစ္စာပြုပွဲကျင်းပခဲ့ပြီးတဲ့နောက်ပထမဆုံးပြောတဲ့သမ္မတမိန့်ခွန်းမှာပြည်တော်စုအစိုးရရဲ့ရည်မှန်ချက်တွေကိုအခုလိုထည့်သွင်းပြောကြားသွားပါတယ်
။တရားဥပဒေစိုးမိုးရေးနဲ့ပြည်သူများရဲ့လူမှုစီးပွားဘဝတုတ်တက်မြင့်မားရေး2အမျိုးသားပြန်လည်တည်မြဲရေးနဲ့ပြည်တွင်းငြိမ်းချမ်းရေး3ဒီမိုကရေစီဖရဲစီကောင်စုကြီး
သမရတရဲ့ပထမဆုံးနိုင်ငံကိုပြောကြားတဲ့မိန့်ခွန်းနဲ့အတူသမရတအပေါ်မှာလွှတ်တော်ကိုယ်စားလှယ်တွေရဲ့မျှော်လင့်ချက်သုံးသပ်ချက်တွေကိုလည်းနားဆင်ကြရမှာပါ။အဲဒီနောက် Energy Party ရဲ့ပြင်ဆင်ဖွဲ့စည်းထားတဲ့ဗဟိုအလုပ်မှုဆောင်အဖွဲ့စီရင်မှဘယ်သူတွေပါဝင်တယ်လဲဆိုတာကိုလည်းနားဆင်ရမှာဖြစ်ပါတယ်ရှင်။အခုရင်ဆုံးတော့တောက်ကြနေမျက်နေခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်တဲ့ကိုညာဝင်းအောင်တို့ကပြောပြပေးပါမယ်ရှင်။
နိုင်ငံတော်သမ္မတအဖြစ်မတ်လ28ရက်နေ့ကရွေးချယ်တင်မြှောက်ခံထားရတဲ့ဝင်းမြဟာသမ္မတတစ်အဖြစ်ပြည်ထောင်စုလွှတ်တော်မှဒီကနေ့ကတိတစာပြုလိုက်ပါပြီ။သမ္မတတစ်အဖြစ်ပထမဆုံးပြောကြားတဲ့မိန့်ခွန်းထံမှာတော့နိုင်ငံမှာတရားဥပဒေစိုးမိုးရေးအမျိုးသားပြန်လည်တင်မြှောက်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးစတဲ့ပြုပြင်ပြောင်းလဲရေးအတွက်လိုအပ်ချက်တွေကိုထည့်သွင်းပြောကြားခဲ့ပါတယ်။ကတိတစာပြုပွဲအပြီးသမ္မတအဖြစ်နဲ့ပထမဆုံးအကြိမ်နိုင်ငံတော်ကိုပြောကြားတဲ့မိန့်ခွန်းအတွင်းတိုင်းပြည်မှာပြုပြင်ပြောင်းလဲမှုတွေလှုံ့ဆော်ဖို့လိုအပ်နေတဲ့အချက်တွေတိုင်းပြည်မှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုလွှဲလင့်တကူဖြေရှင်းနိုင်မှာမဟုတ်ပေမဲ့သူ့အနေနဲ့အစွမ်းကုန်အားထုတ်ပြီးတော့ဆောင်ရွက်သွားမယ်လို့လည်းထည့်သွင်းပြောကြားခဲ့ပါတယ်။ဒါအပြင်တင်စီခံထားရတဲ့လက်မြေကိစ္စတွေကိုဆောင်ရွက်သွားမယ်အပြင်အထက်ကခက်ခဲတွေကိုသင်ခန်းစာယူပြီးတော့တိုင်းသူပြည်သားတွေလိုလားတောင်းတနေတဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးရရှိရေးအတွက်ပြည်သူတွေနဲ့အတူကြိုးပမ်းဆောင်ရွက်သွားမယ်လို့လည်းပြောကြားခဲ့ပါတယ်။ကတိတ္တစာပြုပွဲကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်အစိုးရအဖွဲ့ဝန်ကြီးတွေလွှတ်တော်ကိုယ်စားလှယ်တွေကော်မရှင်ဥက္ကဋ္ဌတွေဖိတ်ကြားထားတဲ့အထူးအတည်တော်တွေ NLD ပါတီနိုင်ငံကကြီးသူရဦးတင်ဦးနဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့လည်းတက်ရောက်ခဲ့ပါတယ်။ဒါအပြင်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကိုပြောင်းလဲပြင်ဆင်ဖွဲ့စည်းလိုက်ကြောင်းနိုင်ငံတော်သမ္မတရုံးကမတ်လ30ရက်နေ့နေ့စွဲနဲ့ဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။သမ္မတဟောင်းဦးထင်ကျော်နေရာမှာသမ္မတတည်ဦးဝင်းမြင့်ကိုထက်တွင်ဖွဲ့စည်းလိုက်တာပါ။ဖွဲ့စည်းပုံအခြေခံဥပဒေပါအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအဖွဲ့ဝင်17ဦးပါတဲ့ကာလုံးလို့ခေါ်တဲ့ကောင်စီမှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ကာချုပ်ကခန့်တဲ့ကာကွယ်ရေးပြည်ထရေးနေဆိုင်ရေးရာဝန်ကြီးအပါအဝင်တပ်ဖက်ကတင်တဲ့သူသမ္မတတယောက်အလုံး6ယောက်ပါဝင်ပါတယ်။ကျန်5ယောက်ကတော့သမ္မတသူသမ္မတတယောက်လွတ်တော်ဥက္ကဋ္ဌ2ယောက်နဲ့နိုင်ငံခြားရေးဝန်ကြီးတယောက်တို့ပါဝင်တာဖြစ်ပါတယ်
။အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီချက်ပြန်သုံးသပ်မယ့်အစီအစဉ်ကိုဆိုင်းငံ့ထားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကချင်းချောက်ပြောဆိုလိုက်ပါတယ်။နျူကလ িয়ার လက်နက်ဖြတ်သိမ်းရေးမြောက်ကိုရီးယားနဲ့သဘောတူညီချက်တွေရလာချိန်ထိတောင်ကိုရီးယားနဲ့ကုန်သွယ်ရေးသဘောတူညီချက်ပြီးစီးအောင်အကောင့်ထည့်ဖုံးမဲ့ကိစ္စကိုရွှေ့ဆိုင်းထားမယ်လို့အမေရိကန်သမ္မတပြည်ထောင်စုအိုဟိုင်းယိုပြည်နယ်မှာဂျာတာဘရီနီကပြောတဲ့မိခွန်းမှာသမ္မတထရမ့်ပြောသွားတာပါတောင်ကိုရီးယားနဲ့ကုန်သွယ်ရေးသဘောတူညီချက်ရဆိုင်းထားရတဲ့အကြောင်းရင်းအသေးစိတ်ကိုထရမ့်ကပြောသွားခြင်းမရှိပါဘူးအမေရိကန်နဲ့တောင်ကိုရီးယားနောက်ဆုံးကုန်သွယ်မှုသဘောတူညီချက်ကိုသူ့အနေနဲ့တန်ဖိုးထားကြောင်းနဲ့အလုံးမျှတဲ့ဆက်ဆံရေးဖြစ်ဖို့လိုလားကြောင်းပြောပါတယ်ဒီတော်တွင်နောက်ကိုရီးယားခေါင်းဆောင်ခင်ဂျုံအွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့ AP29 ရက်နေ့မှာတွေ့ဆုံဖို့နှစ်နိုင်ငံအစိုးရကိုယ်စားလှယ်တွေမနေ့ကဆုံးဖြတ်ခဲ့ကြပါတယ်သမ္မတထရမ့်နဲ့ကင်ဂျုံအွန်းတို့ထိပ်သီးနှစ်ဦးတွေ့ဆုံပွဲကိုတော့လာမယ့်မေလတည်းကျင်းပဖို့ကြားတာပါတယ
်အမေရိကန်တန်တမာတွေကိုရုရှားကနေထောက်တာမှာဘလို့ခိုင်မာတဲ့အကြောင်းပြချက်မှမရှိဘူးလို့အမေရိကန်ပြည်ထောင်စုကကြားတာပြင်းနေမှာပြောပါတယ်ရုရှားတို့ရဲ့ဒီလိုရက်ကအမေရိကန်ရုရှားဆက်ဆံရေးကိုပိုးပြီးတော့ဆိုးဝါးသွားစေတယ်လို့သမ္မတအင်ဖီရိုကကြားတာပြင်းနေနောက်ပိုင်းမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ပရတင်ညပေါ်မှာရုရှားတို့ကျူးလွန်တဲ့တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်နဲ့မဟာမိတ်နိုင်ငံပေါင်း100000ကျော်နဲ့နီတိုးမဟာမိတ်တို့ကအတီးသတင်းမှအစောပိုင်းမှာရုရှားထောက်လိုက်ရဲ့အရာရှိတို့ကိုပြည်နေတာပေးတဲ့လို့ဟာတင့်တော်ရဲ့လို့ရဖြစ်ပေမဲ့လို့ရုရှားတို့ရဲ့တုံ့ပြန်ချက်ကမျောလင့်မထားတဲ့လို့ရတော့မဟုတ်တယ်လို့ဒီကိစ္စကိုအမေရိကန်တို့ကင်တွယ်ဆောင်ရွက်သွားမယ်လို့ကြေညာချက်မှာပြောထားပါတယ်ရုရှားတန်တမာအယောက်60 60ကိုအမေရိကန်ကမြင်ထုတ်ခဲ့ပြီးတဲ့နောက်ရုရှားကလက်တုံ့ပြန်တဲ့အနေနဲ့အမေရိကန်တန်တမန်အယောက်60ကိုနိုင်ငံကနေထွက်သွားဖို့နိုင်ငံခြားရေးဝန်ကြီးဆာဂျေးလက်ဘရော့ကပြောဆိုတဲ့အပေါ်အမေရိကန်ဘက်ကတုံ့ပြန်ပြောဆိုတာပါရုရှားနိုင်ငံခြားရေးဝန်ကြီးရဲ့ကြာပြီးနေ့အစောပိုင်းကအဲ့ဒီကြေညာချက်အပေါ်အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူဟက်တန်နျူဝက်ကဝေဖန်ပြောဆိုပါတယ်ရုရှားအနေနဲ့ကိုကခံရတဲ့လူလိုမပြုတ်မှုတင်ဘူးလို့လည်းပြောခွင့်ရနျူဝက်ကပြောပါတယ်တကယ်တမ်းခံရတဲ့သူတွေဟာပရိတိနိုင်ငံဆယ်စပူရီမြို့မှာမတ်လ၄ရက်နေ့ကအာယုံကြောထိဓာတ်ရုပ်အစိမ်းနဲ့တက်ခတ်ခံရသူတွေတာဖြစ်တယ်လို့လည်းဆိုပါတယ်ရုရှားနိုင်ငံစိန့်စ်ပီတာဆာ့ဘ်မြို့ကအမေရိကန်ကောင်စစ်ဝန်ယုံလုပ်ငန်းတွေကိုရပ်ဆိုင်ပြီးတော့နေ့ရက်အတွင်းပိတ်ပစ်ဖို့လဲရုရှားကညွှန်ကြားထားပါတယ
်အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်အော့စတင်မြို့ကဒေသခံတွေကိုသတင်းပတ်အတော်ကြားကြောင်းလန့်စီခဲ့တဲ့ဘုံထောင်သမားမတ်ကွန်ဒစ်ရဲ့လူရဟာပြည်တွင်းအကြမ်းဖက်ဝါဒီတူရဲ့လူရဖြစ်တယ်လို့အော့စတင်ရဲတပ်ဖွဲ့အကြီးအကဲကကြေညာလိုက်ပါတယ်ဘုံထောင်ဖောက်ခွဲတဲ့လူရက်ကိုတစုံတရာရှင်းလင်းချက်ပေးဖို့ရဲတွေကိုအစောပိုင်းမှာပြစ်တင်ဝေဖန်ခဲ့ကြပြီးတဲ့နောက်မတ်ကွန်ဒစ်ရဲ့လူရက်ကိုပြည်တွင်းအကြမ်းဖက်ဝါဒဆွဲလူရက်ဖြစ်သတ်မှတ်ကြောင်းရဲတပ်ဖွဲ့အကြီးအကဲ Brian Manley ကကြားသာပရင်းနေ့ကထုတ်ပြောလိုက်တာပါဇက်တိုက်စုသလိုကွန်ဒစ်ရဲ့ဘုံထောင်ဖောက်ခွဲမှုတွေကြောင့်အာဖရိကຫນွေဘွားအမေရိကန်နှစ်ဦးတည်ဆုံပြီးအများပြားဒဏ်ရာရတဲ့အထက်မှာလက်တင်အမေရိကຫນွေဘွားလည်းပါဝင်လာမှုအမုန်းလျားနဲ့ကျူးလွန်တဲ့ရာဇဝတ်မှုတွေလားဆိုပြီးစိုးရိမ်မှုတိုးလာခဲ့ကြပါတယ်တရင်သုံးဘက်အတွင်အော့စတင်မြို့နဲ့အနီးတစ်ဝိုက်မှာပါဆယ်ဘုံ6ခုဟာမတ်ကွန်ဒစ်ရဲ့လက်ချက်အဖြစ်ရဲတပ်ဖွဲ့ကယုံကြည်ခဲ့တာပါဘုံ6လုံးနဲ့5လုံးပောက်ကွဲခဲ့ရမှာလူ2ဦးသေဆုံးပြီး5ဦးအပြင်းထန်ဒဏ်ရာရရှိခဲ့ပါတယ်
အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ9.7kHz 16869 kHz 15956နဲ့9.25kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ကနောက်ဆုံးရထိပ်တန်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်တူရကီနိုင်ငံရှေ့ပိုင်းမှာခရီးတဲ့တင်မီနီဘတ်ကားတစ်စင်းလမ်းမမိတိုင်းကိုဝင်တိုက်မိပြီးတော့မိလောင်သွားတာကြောင့်လူ18ဦးထက်မနည်းသေဆုံးပြီးတော့36ဦးလည်းဒဏ်ရာရသွားတယ်လို့ဒေတာရင်းသတင်းမီဒီယာတွေကဒီကနေ့တောက်ကြားနေမှာပြောပါရယ်သေဆုံးသူတွေထဲမှာကားဒရိုင်ဘာလည်းပါဝင်တယ်လို့တူရကီအာဏာပိုင်းတို့ကပြောပါရယ်ဒဏ်ရာရသွားတဲ့တချို့လူနာတွေကိုတော့စိုးရိမ်ရတဲ့နေထားမှာရှိနေပြီးအင်္ဂရိပ်ပြည်နယ်စီးရင်ကိုပို့ပေးလိုက်ရတာပါကားမတော်တဆမှုကြောင့်လူတချို့သေဆုံးခဲ့ရတယ်လို့တချို့ခရီးတဲ့တွေကတော့ရွှေပြောင်းအခြေချသူတွေတင်လာတဲ့တခြားမီနီဘတ်ကားတစ်စင်းဝင်တိုက်မိလို့သေဆုံးခဲ့ရတာဖြစ်တယ်လို့အင်္ဂရိပ်အုပ်ချုပ်ရေးမှူးအန်ဗာဦးလူကပြောပါရယ်အင်္ဂရိပ်ကားစ်အမြန်လာမပေါ်မှာကြာတာပင်နဲ့နောက်ပိုင်းကဖြစ်သွားတဲ့အဲ့ဒီကားမတော်တဆမှုထဲမှာအီရန်နိုင်ငံနယ်စပ်ကနေတူရကီနိုင်ငံထဲကိုတရားမဝင်ဝင်ရောက်လာခဲ့တဲ့အာဖဂန်ပါကစ္စတန်နဲ့အီရန်နိုင်ငံကရွှေပြောင်းလို့တမားတွေပါဝင်တယ်လို့အစိုးရပိုင်းအနာဒိုလူသတင်းဌာနကပြောပါရယ်လူ14ဦးဆက်နေအဲ့ဒီမီနီဘတ်ကားထဲမှာအမျိုးသမီးတွေအပါအဝင်လူပေါင်း50ကျော်တင်ဆောင်လာတယ်လို့လည်းအနာဒိုလူသတင်းဌာနကပြောပါရယ်ကားဒရိုင်ဘာဘယ်သူဖြစ်မလဲဆိုတာကိုသိရှိနိုင်ဖို့အစိုးရပိုင်းကရှာဖွေစစ်ဆေးနေတယ်လို့အစိုးရရှင်တွေကလည်းကားမတော်တဆမှုကိုစုံစမ်းစစ်ဆေးနေပါရယ်တခြားမီနီဘတ်ကားထဲမှာပါလာတဲ့တရားမဝင်လို့တမား73ဦးကိုတော့လုံခြုံရေးတပ်ဖွဲ့ကထိန်းသိမ်းထားပါရယ်တူရကီနိုင်ငံမှာယင်မတော်တဆမှုတွေဖြစ်လေဖြစ်တာရှိတယ်လို့2019ခုနှစ်အတွင်းယင်မတော်တဆမှုကြောင့်လူပေါင်း3530သေဆုံးခဲ့ရတယ်လို့တူရကီအစိုးရသတင်းဌာနကပြောပါရယ
်အစ္စရေးစစ်တပ်တင်ကားရဲ့ပစ်ခတ်မှုကြောင့်ဂါဇာကမ်းမြောင်ကပါလက်စတိုင်းနယ်သမားတို့သေဆုံးပြီးနောက်ထပ်အမျိုးသားတဦးဒဏ်ရာရသွားတယ်လို့ပါလက်စတိုင်းအာဏာပိုင်တွေကပြောပါရယ်အစ္စရေးနိုင်ငံနယ်စပ်တစ်လျှောက်ပါလက်စတိုင်းတွေဆန္ဒပြဖို့စီစဉ်ထားချိန်မှာပဲနှစ်ဖက်တင်းမာမှုတွေအရှိန်မြင့်နေပြီးအခုလိုပစ်ခတ်သေဆုံးမှုဖြစ်လာတာပါတီဆုံးသွားတဲ့လက်သမားဟာနေဆက်ဒေတာမှာ6နှစ်ကျော်ကြာအလုပ်သွားလုပ်နေသူဖြစ်ပြီးသူ့ဘက်ကဘာမှမှားယွင်းမှုမရှိဘဲအစ္စရေးဂျူးတွေကအသက်လွတ်ပြစ်တက်လိုက်တာလို့ပါလက်စတိုင်းရွှေမျိုးတွေကဆွဆဲပါတယ်။နေဆက်လူညုံရေးခြံစည်းရိုးကိုလူလူဦးချင်းကပ်လာပြီးမတင်ကားပေါ်ရလွရကြောက်ပြစ်ခတ်ရတာဖြစ်ကြောင်းအစ္စရေးစစ်တပ်ပြောခွင့်ရကဆိုပါတယ်။ဂါဇာကမ်းမြောင်မှာရှိတဲ့ပါလက်စတိုင်းဒုက္ခသည်တွေကအခုအစ္စရေးတွေတင်ထားတဲ့နေဆက်ဒေတာမှာယာယီရွက်ပြင်တဲထိုးပြီးနေထိုင်ခွင့်ရဖို့တရင်6ဖက်ကြာဆန္ဒပြတောင်းဆိုဖို့ပြင်နေခြင်းမှာအခုလိုပြစ်ခတ်မှုပေါ်လာတာပါ
အမေရိကန်နဲ့တရုတ်နိုင်ငံတို့ရဲ့ကုန်သွယ်ရေးဆိုင်ရာအငင်းပေါ်မှုတွေကြေကြေပြန့်ပြန့်ဖြစ်ပေါ်နေတာဟာတရုတ်ကုမ္ပဏီတွေနဲ့အပြိုင်ပုတ်ကုန်တွေပေါ်မိခိုးအားထားနေရတဲ့ဗီယက်နမ်နိုင်ငံအတွက်အထောက်အကူဖြစ်လာမှာဖြစ်ပေမဲ့ကမ္ဘာတစ်ဝှမ်းမှာစီးပွားရေးကျဆင်းလာရင်တော့အဲ့ဒီအကျိုးဆက်တွေဟာ ဗီယက်နမ်နိုင်ငံပေါ်လည်းတက်ရောက်နိုင်တယ်လို့ကြွမ်းကျင်သူတွေကပြောပါရယ်။စစ်ရုံထုတ်ပစ္စည်းတွေကိုအမေရိကန်ကိုအဓိကတင်သွင်းနေတဲ့ဗီယက်နမ်နိုင်ငံကိုတွင်းကုန်ခွန်ကင်းလွတ်ခွင့်ပေးမယ်ဆိုရင်တရုတ်နိုင်ငံနဲ့ပို့ပြီးတော့ပုတ်ကုန်ငွေစုဆောင်နိုင်လိမ့်မယ်လို့ဗီယက်နမ်နိုင်ငံဟိုချီမင်းမြို့က Dozen Syria Associate အကြံပေးအဖွဲ့အကြီးအကဲအရာရှိ Dustin Dougherty ကပြောပါရယ်။တရုတ်တွင်းကုန်တွေအပေါ်ကိုဒေါ်လာဘီလီယံ60ဘောအခွန်သတ်မှတ်မယ်လို့အမေရိကန်တို့ကဒီလအစောပိုင်းမှာကြေညာခဲ့တာပါ။ဒီအတွက်တရုတ်နိုင်ငံကလည်းအမေရိကန်တွင်းကုန်တွေအပေါ်အလားတူတုံ့ပြန်မယ်လို့ပြောဆိုထားပါရယ်။အမေရိကန်ပြည်ထောင်စုကပုံမှန်လမ်းကြောင်းတွေထဲကျော်လွန်ပြီးတော့ကုန်သွယ်ရေးလှုပ်ကင်လာမယ်ဆိုရင်အခြေအနေတွေတင်းမာလာမှာဖြစ်ပြီးတရုတ်သွင်းကုန်ပစ္စည်းတွေမှာအခွန်တိုးမြင့်လာမှာဖြစ်တဲ့အတွက်ဗီယက်နမ်ပုတ်ကုန်ကဏ္ဍတွေအတွက်အကျိုးအမြတ်ရှိလာမယ်လို့ဒေါက်တီကပြောပါရယ်။အမေရိကန်နိုင်ငံကဗီယက်နမ်အပေါ်အနှွေးတွေးထွေထွေဆက်ဆံတာကိုတွေ့မြင်ခဲ့ရပြီးဖြစ်တယ်လို့ဗီယက်နမ်မှာလှုပ်ကင်နေတဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေလည်းအလုပ်ဖြစ်နေတယ်လို့သူကဆက်ပြောပါရယ်။အမေရိကန်နိုင်ငံကိုဗီယက်နမ်ကအမေရိကန်တို့ရဲ့တူဦးတည်သောထိပ်တန်ပုတ်ကုန်နိုင်ငံအဖြစ်သတ်မှတ်ထားသလိုပြီးခဲ့တဲ့နှစ်မှာအမေရိကန်ဒေါ်လာ 46.48 ဘီလီယံပတ်မိုးရှိတဲ့ကုန်ပစ္စည်းတွေကိုတင်ပို့ခဲ့တာပါ
။ရာသီဥတုဖောက်ပြန်မှုထင်းကြီးဆိုင်ရာပဲရစ်သဘောတူစာချုပ်ကနေနှုတ်ထွက်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားပေမဲ့စာချုပ်ပါလိုက်နိုင်မယ့်တာဝန်တွေကိုပြင့်မိအောင်အမေရိကန်ကလှုံ့ဆော်နိုင်လိမ့်မယ်လို့ယုံကြည်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကကြာသပတေးနေ့တုန်းကပြောကြားလိုက်တာပါ။ကမ္ဘာတစ်လွှားကအစိုးရရဲ့အခန်းကဏ္ဍကအားထားလောက်စရာမရှိကြောင်းနဲ့စီးပွားရေးနဲ့လူမှုရေးအဖွဲ့အစည်းတွေရဲ့အခန်းကဏ္ဍပေါ်မှာသာပို့ပြီးအားထားလာရကြောင်းဂူတာရက်စ်ကပြောသွားပါတယ်။ကမ္ဘာတစ်လွှားကာဗွန်နိုင်အောက်ဆိုက်လျှော့ချရေးအပါအဝင်ဖန်လုံအိမ်ဓာတ်ငွေလျှော့ချဖို့တမိုင်းဝင်ပဲရစ်သဘောတူစာချုပ်ကိုသမ္မတအိုဘားမားလက်ထက်2015တုန်းကနိုင်ငံပေါင်း200လောက်ပါဝင်လက်မှတ်ရေးထိုးခဲ့တာပါ။အဲ့ဒီသဘောတူညီချက်ကညံပြင်းမှုရှိပြီးဒီသဘောထားအတိုင်းရှိနေပေမဲ့အမေရိကန်နိုင်ငံကတော့ပဲရစ်စာချုပ်ကနေ2020မတိုင်ခင်နှုတ်ထွက်ခွင့်မရှိပါဘူး။
တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်တဲ့ကိုညံဝင်းအောင်တို့ပြောပြပေးသွားကြတာပါရှင်။အခုညနေခင်းသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးသမ္မတတရဂရီတစ္ဆာခံယူပွဲအကြောင်းနဲ့စပါမယ်ရှင်။နိုင်ငံတော်တမတအဖြစ်ရွေးချယ်ခံထားရတဲ့ဦးဝင်းမြင့်ဟာပြည်ထောင်စုလွှတ်တော်မှာဒီကနေ့တမတအဖြစ်ဂရီတစ္ဆာပြုခဲ့ပါတယ်။တမတအဖြစ်ပြောတဲ့ပထမဆုံးမိန့်ခွန်းထဲမှာနိုင်ငံမှာတရားဥပဒေစိုးမိုးရေးအမျိုးသားပြန်လည်တည်မြဲရေးနဲ့ပြည်တွင်းငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးစတဲ့ပြုပြင်ပြောင်းလဲရေးအတွက်လိုအပ်ချက်တွေကိုထည့်သွင်းပြောကြားသွားပါတယ်။တမတနဲ့ဒုတိယတမတနှစ်ဦးတို့ရဲ့ဂရီတစ္ဆာပြုပွဲအကြောင်းနေပြည်တော်မှာကိုယ်တိုင်သွားပြီးတော့သတင်းယူနေတဲ့ကိုစောဝင်းလိုင်ကပြောပြပေးပါမယ်ရှင်။
လွတ်တော်ကိုယ်စားလှယ်တွေကမတ်လ28ရက်နေ့မှာရွေးချယ်တင်မြှောက်လိုက်ကြတဲ့တမရဦးဝင်းမြင့်နဲ့ဒုတမရနှစ်ဦးဖြစ်ကြတဲ့ဦးမြင့်ဆွေနဲ့ဟန်ဒရီဗန်တီယူတို့ရဲ့ဂရီတစ္ဆာပြုပွဲကိုဒီကနေ့မနေ့ဆန်နာရီကပြည်ထောင်စုလွှတ်တော်မှာကျင်းပခဲ့တာပါ
။ကျွန်ုပ်ဒီပြည်ထောင်စုတမမြန်မာနိုင်ငံတော်အကျိုးငါ
ပြည်ထောင်စုတမရမြန်မာနိုင်ငံတော်အကျိုးငါ
နိုင်ငံတော်အား
မိမိအသက်နှစ်ကို
အတင်းဒီဟု
လေး
န
ဲ့
တည်ကြည်စ
ွာ
ကျညာ၍
ဒ
ီသစ္စာပြုပါသည
်ဒီသစ္စာပြုပါသည
်ဂရီသစ္စာပြုပွဲအပြီးတမရအဖြစ်နဲ့ပထမဆုံးအကြိမ်နိုင်ငံတော်ကိုပြောကြားတဲ့မင်းကွန်းအတွင်းတန်းတီမှာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့လိုအပ်နေတဲ့အချက်တွေနိုင်ငံတကာကမြန်မာနိုင်ငံအပေါ်အထင်မြင်လွှဲမှားမှုခံနေရတဲ့ကိစ္စတွေအပါအဝင်တန်းတီမှာရင်ဆိုင်နေရတဲ့စင်ခေါ်မှုတွေကိုလွယ်လင့်တကူဖြေရှင်းနိုင်မှာမဟုတ်ပေမဲ့သူ့အနေနဲ့အစွမ်းကုန်အားထုတ်ပြီးဆောင်ရွက်သွားမယ်လို့တမရဦးဝင်းမြင့်ကထည့်သွင်းပြောကြားခဲ့ပါတယ်ပြည်ထောင်စုအစိုးရရဲ့ဦးစားပေးရည်မှန်းချက်တွေလို့သတ်မှတ်ထားတဲ့အချက်တွေကိုလည်းအခုလိုပြောကြားခဲ့ပါတယ်
။နိုင်ငံသူနိုင်ငံသားများခင်ဗျာကျွန်တော်အနေနဲ့ပြည်ထောင်စုအစိုးရအဖွဲ့ရဲ့ဦးစားပေးရည်မှန်းချက်ပိုင်းနံတွေဖြစ်တဲ့1တရားဥပဒေစိုးမိုးရေးနဲ့ပြည်သူများရဲ့လူမှုစီးပွားဘဝတိုးတက်မြင့်မားရေး2အမျိုးသားပြန်လည်တည်မြဲရေးနဲ့ပြည်တွင်းငြိမ်းချမ်းရေး3ဒီမိုကရေစီဖရဲပြည်ထောင်စုကြီးတည်ဆောက်ရေးအတွက်အခြေခံအုတ်မြစ်ဖြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတို့ကိုဥတီကြိုးပမ်းဆောင်ရွက်သွားမှာဖြစ်ပါတယ်
။လက်ရှိအချိန်ဟာပြောင်းလဲမှုကိုဖော်ဆောင်စေကာလဖြစ်တာကြောင့်တိုင်းသူပြည်သားတွေနဲ့ပြည်သူဝန်ထမ်းအားလုံးရဲ့ပုံစံကျနေတဲ့အတွေ့အမြင်တွေကိုပြုပြင်ပြောင်းလဲဖို့လိုအပ်ကြောင်းလဲတမရဦးဝင်းမြင့်ကသတိပေးပြောကြားခဲ့ပါတယ်
။ပြုပြင်ပြောင်းလဲမှုနှောင့်နှေးနေတဲ့ဌာနဆိုင်ရာအဖွဲ့အစည်းများကိုကျက်မှတ်ရပါလိမ့်မယ်။ရင်းရင်နေတဲ့တရားစီရင်ရေးကိုတက်မှတ်ရပါလိမ့်မယ်။အာဂရီလိုက်စားမှုကိုပုံမူတိုက်ချက်ရပါလိမ့်မယ်။လူခွန်ရေးချိုးပေါက်ခံရခြင်းများကိုမြင့်တင်ကာကွယ်ရပါလိမ့်မယ်။မူရေးစေဝါကိုပုံမူနှိမ်နှင်းရပါလိမ့်မယ်။
ဒါပြင်တင်းဆဲခံခဲ့ရတဲ့လေယာဉ်မြေတွေပြန်လည်ရရှိရေး Yoji, Ninaji, Yashi, Rugule, Samuel Tama, Pitta, Tetuin Piotagavale, Ocho Ye, Ubri, Puyene, Tiasi, Ye Sade, Nangadoya, Mandaji, Toya, Nidu, Yepare, Trimidia, Lula Queen, Yashi, Yene, Patelule, Tetuin Piotagavade,
Pidure, Nari, Yasi, Pitta, Trimidia, Rue, Kanganagu, Lene, Tajabu, Genoru, Loju, Puyame, Nangandu, Nanganari, Pidu Manangu, Lene, Pujabu,
တဆက်တီမှာပဲတိုက်တွန်းပြောကြလိုပါတယ်ကျွန်တော်တို့ရဲ့နိုင်ငံသူနိုင်ငံသားတွေမျှော်လင့်တောင်းတနေတဲ့လူအင်စာနာတွေကိုအတန်နိုင်ဆုံးဖြည့်ဆည်းပေးနိုင်မှုမန္တန်ကြီးတွေအလိုက်ကျွန်တော်တို့အားလုံးစတဲ့တဘူကြိုးပမ်းကြရဦးမှာဖြစ်ပါတယ်နိုင်ငံတကာရဲ့အလဲမှာနိုင်ငံရဲ့ပုံရိပ်ပြန်လဲတောက်ပလာအောင်ဆက်လက်ကြိုးစားရမှာဖြစ်တဲ့အကြောင်းကျိုးနေစနစ်နဲ့အဂတိလိုက်စားမှုတွေကိုတပ် down down in it, democracy net, look when Yashi at Dre, Joban Sangatama Pit at Town, Pidure, Ninjin, Twigene, a young lady who near Watin, Twimine, Pidure net to Joban Sangatama Lule, Nigunu Nine, Tamara Uiminga, Pyojaka Valley. And it is where position Nani Pini Machimbare, Nangano Tamarane, Dutamana Uy, Gritisa Piwego, Nangano Damingan Pugu, Don Sansuji, a soya of where Winji, Ludo Guzleri, Commission Okatari. ပိတ်ကြားထားတဲ့အထူးအဲ့ဒေတော်တွေနဲ့အန်ဒီပါတီနာဂာကြီးသူရဦးတင်ဦးတို့လည်းတက်ရောက်ခဲ့ကြပါတယ်။ဒါပြင်မတ်လ22ရက်နေ့ကမှာဩစတြေးလျနိုင်ငံကနေပြောင်းလာတဲ့အန်ဒီကောင်းဆောင်တစ်ခုဖြစ်သူဦးဝင်းထိန်လည်းဒီကနေ့ဂရီသစ္စာပြုပွဲကိုတက်ရောက်ခဲ့ပါတယ်။နိုင်ငံတော်သမ္မတတဲ့ဦးဝင်းမြင့်ကသူ့ရဲ့ပထမဆုံးမင်္ဂလာနေ့မှာတိုင်းပြည်ပြုပြင်ပြောင်းလဲရေးအတွက်လိုအပ်တဲ ဲ့ကိစ္စရတဲ့မှာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ပေးနိုင်ခြင်းမရှိတဲ့အပေါ်နိုင်ငံရေးကဲခတ်တဲ့အကြမေကွန်းထုတ်ဆရာဖြစ်နေတာကြောင့်သမရသည့်ဦးဝင်းမြင့်အနေနဲ့ရောတိုင်းပြည်မှာတကယ်လိုအပ်နေတဲ့ပြုပြင်ပြောင်းလဲမှုတွေကိုဖော်ဆောင်ပေးနိုင်ပါမလားဆိုတာကတော့စောင့်ကြည့်ကြရအောင်ပါဖြစ်ပါတယ်ခင်ဗျာ
ကိုဇောင်းဝင်းလိုက်ပြောပြသွားတာပါရှင်ဒီကနေ့ဂရိတ္တစာပြုခဲ့တဲ့နိုင်ငံတော်သမရသည့်ဦးဝင်းမြင့်ရဲ့မင်ခွန်းအပေါ်မှာသူ့ရဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်အတိုက်အခံပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့တက်မတော်သားကိုစလဲတွေရဲ့အမြင်သဘောထားတွေကိုလည်းနေပြည်တော်မှာရောက်နေတဲ့ကိုဇောင်းဝင်းလိုက်ကပဲစူးစီးတင်ပြထားပါတယ်ရှင်
ပြည်ထောင်စုလွှတ်တော်မှာကျင်းပတဲ့သမရဂရိတ္တစာပြုပွဲအပြီးမှာပြောကြားခဲ့တဲ့သမရဦးဝင်းမြင့်ရဲ့ပထမဆုံးမိန့်ခွန်းအပေါ်ပဲခူးတိုင်းဒေသကြီးမဲဆန္ဒနဲ့အမတ်စနစ်ကိုစားပြု NLD ပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်သိန်းကအခုလိုတုံ့တက်ပါတယ
်အချိန်ကတော့မြင့်နိုင်မယ်လို့ကျွန်တော်မျှော်လင့်တယ်လေဘာဖြစ်လို့လဲဆိုရင်လွှတ်တော်မှာဥရတောင်ဝင်နဲ့ဖြတ်သန်းတဲ့အခါမှာပြဿနာမျိုးစုံကိုလည်းသူကြားသိနေတယ်ဝန်ကြီးဌာနတွေရဲ့ဖြေဆွမှုတွေပေါ်လည်းသူကြားသိနေရတယ်နောက်တိုင်းပြည်မှာဖြစ်နေသည့်လေယာဉ်မြင့်တဲ့ပြဿနာတွေပေါ်မှာလဲတရားရုံးတွေကလယ်သမားတွေခြောင်ဖြားပြတဲ့ပြဿနာတွေကိုလည်းသူအလေးထားပြီးပြောနေတယ်။အဲ့တော့ဒီနေ့သမရမင်ကွန်းအခြေပြုမင်ကွန်းဟိုကျွန်တော်လေ့လာသုံးသပ်ကြည့်ရတဲ့အခါမှာတရားစီရင်ရေးကိုလည်းပြုရင်ပြောင်းလဲဖို့အစီအစဉ်ရှိတယ်။နောက်ပြီးတော့ကျွန်တော်ဒီအခွင့်အရေးဖြည့်ရေးကိုလည်းဦးစားပြီးဆောင်ရမယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုလည်းဆောင်ရမယ်။နောက်လူတွေရဲ့လူမှုဘဝမြင့်တဲ့ဆောင်ရွက်မှုတွေလူတွေရဲ့မျှော်လင့်အားထားမှုတွေကိုလည်းသူစူးစမ်းဆောင်ရွက်မယ်ဆိုတော့ဒီသမားရဲ့အခြေပြုမင်ကွန်းကြားရတဲ့မှာကျွန်တော်တို့ချိတ်သွားမဲ့အလားလာပုံမှာအကောင်းမြင်သဘောမျိုးနဲ့ကြည့်ရင်တော့မျှော်လင့်အားထားနိုင်တယ်လို့ပဲကျွန်တော်ဆိုရမှာဖြစ်ပါတယ်
။ပြည်အပြည်နဲ့မဆန္ဒနဲ့အမတ်ကိုကိုစားပြုပြည်ခံပြိုးပါတီကအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးစိုးသိန်းကလည်းသမရသည့်ရဲ့မင်ကွန်းနဲ့အနာဂတ်အစိုးရရဲ့အပေါ်သူ့အမြင်သဘောထားကိုအခုလိုပြောပြပါတယ
်။ကောင်းပါလေမင်ကွန်းကတော်ပြည့်စုံပြီးတော့ဒီသူတွေလည်းဟုတ်ပေါ့နော်ဟုတ်ကျွန်တော်လည်းဟုတ်ပေါ့ဒါမဲ့လို့ဆက်ပြီးတော့ကျွန်တော်မျှော်လင့်တဲ့အတိုင်းဆက်လုပ်သွားတိုင်းပြီးတိုးတက်ဖို့တွေလေအဲ့တော့မျှော်လင့်မျှော်လင့်နေဒါမဲ့ကြည့်အောင်ကြည့်ရမှာပေါ့နော်ဒါလေးပဲကျွန်တော်ပြောချင်တယ်ကောင်းတယ်ကောင်းတယ်သို့တော်လည်းပဲ momentum လည်းပြီးသူရသွားနိုင်တယ်ဒါမဲ့လို့ implementation ကအရေးကြီးဆုံးပဲ all the more tangible benefit for the people အဲ့ဒါအရေးကြီးဝင်းဝင်းနေနေတော့လုံနိုင်မယ်လို့ယူဆတယ်ဒါမဲ့အခြားကန့်သတ်ချက်တွေအများကြီးရှိနိုင်တယ်လို့လည်းကျွန်တော်မြင်နေတယ်နော် invisible factor ဆီအများကြီးရှိရတဲ့ကြောင့်ဦးဝင်းမျိုးကျွန်တော်ယုံကြည်တဲ့တိုးတက်အောင်လုပ်မယ်လို့ဒါမှမဟုတ်အခက်အခဲတွေအများကြီးရှိနေတယ
်တမတော်သားကိုစလဲနှစ်ဦးကလည်းသူတို့ရဲ့အမြင်သဘောထားတွေကိုအခုလိုပြောပြကြပါတယ
်တိုင်းပြည်ကောင်းမှုတွေပြောတဲ့မိကုံးလို့ပဲဟိုမြင်ပါတယ်ကျွန်တော်
ကိုရဲ့ကိုနိုင်ငံရဲ့တမတော်ပဲကိုတို့တမတော်ကလည်း ူပေါင်းဆောင်ရမှာပေါ့နော်နိုင်ငံတော်ကပေးတဲ့တမရဝါပေးတဲ့အမိန့်နဲ့တာဝန်ကိုတို့ကတာဝန်ထမ်းဆောင်တယ်ကျေးဇူးအောင်တာဝန်ထမ်းဆောင
်အန်အေဒီပါတီကရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကလည်းအစိုးရတဲ့လက်ထက်မှာရခိုင်ပြည်နယ်အတွင်းကရှုပ်ထွေးနေတဲ့အခြေအနေတွေအနည်းနဲ့အများပြေလည်သွားလိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ
်အခြေအနေရကတော့ဟုတ်ခင်ဗျားတို့အားလုံးလည်းသိတဲ့အတိုင်းပဲလေပြီးခဲ့တဲ့ကာလတွေကတော့အမှန်ရှုပ်ထွေးပါတယ်အရှုပ်ထွေးတယ်ဆိုတဲ့နေရာမှာလည်းပဲတကယ်အဖြစ်မှန်နေနဲ့တကယ်အပြင်မှာတည်နေတဲ့အနေအထားတွေဟိုထုတ်လွှင့်မှုတွေနားလည်မှုတွေကလွဲမောင်းမှုတွေအများကြီးရှိခဲ့တယ်အဲ့တော့ဒါတွေကလည်းပဲတဖြည်းဖြည်းနဲ့တကယ်အဖြစ်မှန်နေတကယ်ဖြစ်ခဲ့တဲ့အနေအထားတွေလက်ရှိအခြေအနေတွေဒါတွေကိုတဖြည်းဖြည်းနဲ့အခုနားလည်လာတဲ့တည်လာတာနဲ့အမျှအာကျွန်တော်တို့ဟိုရဲ့ဒီခုနရှုပ်ထွေးမှုတွေကလည်းပဲတဖြည်းဖြည်းပြေပြောက်လာမယ်လို့ကျွန်တော်ဒီလိုပဲယုံကြည်တယ်ဒီအပေါ်မှာအခုနိုင်ငံတော်သမရရဲ့နိုင်ငံတော်သမရအစ်စ်ရဲ့ဆောင်ရွက်မှုတွေကလည်းပဲတကယ်ကိုဟိုစွမ်းဆောင်နိုင်မဲ့အနေအထားတွေရှိတဲ့အတွက်ကြောင့်မို့လို့တစ်ဖက်မှာလည်းပဲဒါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ဦးဆောင်မှုနဲ့နိုင်ငံတကာရဲ့ဒီဟိုလက်ခံမှုအပေါ်တွေမှာဒါတွေပေါင်းစပ်လိုက်မယ်ဆိုရင်ကတော့ရခိုင်ရဲ့ဒီရှုပ်ထွေးနေတဲ့အခြေအနေတွေဟာအနည်းနဲ့အများကြည်ရလာမယ်လို့ကျွန်တော်ဒီလိုပဲယုံကြည်ပါတယ်
။ဒါကတော့ဒီကနေ့မတ်လ30ရက်နေ့မှာသမရဥဝင်းမြင့်ကတိုင်းပြည်ကိုပထမဆုံးအကြိမ်ပြောကြားခဲ့တဲ့မင်ကွန်းအပေါ်လွှတ်တော်ကိုယ်စားလှယ်တွေရဲ့အမြင်အသိအကိုစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုစောဝင်းလိုက်စူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင်။မနေ့ဖန်စနေနေ့ညတိုက်ရိုက်လေးလိုက်မှာလဲသမရတဲ့နဲ့လူလူမျှော်လင့်ချက်ဆိုတဲ့ကောင်းစင်နဲ့ဆွေးနွေးသွားကြဖို့ရှိပါတယ်။ VOA သောတာရှင်တို့ရောသမရတဲ့ဥဝင်းမြင့်အနေနဲ့တိုင်းပြည်ကိုဘလို့ဥဆောင်မှုတွေပေးနိုင်ဖို့မျှော်လင့်ထားသလဲအရင်သမရတွေနဲ့မတူထူးထူးခြားခြားအပြောင်းလဲတွေလှုပ်ဆောင်ပေးနိုင်မယ်လို့မျှော်လင့်သလားဆိုတာတွေကိုပါဝင်ဆွေးနွေးလို့ရင်နာမည်နဲ့ဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားနိုင်ပါတယ် VOA ရဲ့ဖုန်းနံပါတ် 2323822555 ကိုဖြစ်စေ email လိပ်စာ bami@voanews.com ကိုဖြစ်စေကြိုတင်ဆက်သွယ်နိုင်ကြပါတယ်ရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဗဟိုအလို့မှုဆောင်လက်ရှိနိုင်ငံတော်သမရအဖြစ်ရွေးကောက်ခံရသူဦးဝင်းမြင့်ကိုဒုတိယဥက္ကဋ္ဌတစ်အဖြစ်တာဝန်ပေးအပ်ချက်ပါဝင်တဲ့NLD ရဲ့ဗဟိုအလုပ်မှုဆောင်စီရင်တစ်ကိုထုတ်ပြန်လိုက်ပါတယ်။ဒါကြောင့်အခုလိုပြင်ဆင်ဖွဲ့စည်းလိုက်တယ်ဆိုတာကို VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအစိုးရတက်တန်းနှစ်နှစ်ပြည့်တဲ့နေ့မှာပြင်ဆင်ဖွဲ့စည်းလိုက်တဲ့ဗဟိုအလုပ်မှုဆောင်စီရင်ကိုထုတ်ပြန်လိုက်ပြီးဗဟိုအလုပ်မှုဆောင်အဖွဲ့မှာအရင်ကတာဝန်ပေးအပ်မထားတဲ့ဒုတိယဥက္ကဋ္ဌနှစ်နေရာအတွက်ဒုဥက္ကဋ္ဌတစ်အဖြစ်ဦးဝင်းမြင့်နဲ့ဒုဥက္ကဋ္ဌနှစ်အဖြစ်ဒေါက်တာဇော်မြင့်မောင်တို့ကိုတာဝန်ပေးလိုက်ပါတယ်။ဒီလိုတာဝန်ပေးရလိုက်တာနဲ့ပတ်သက်ပြီး NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဗဟိုအလုပ်မှုဆောင်ကော်မတီဝင်ဒေါက်တာမျိုးညွန့်ကအခုလိုပြောပါတယ
်။အပြောင်းအလဲနေအဓိကကတော့ကျွန်တော်ဒုဥက္ကဋ္ဌတစ်နှစ်ကျင်းပခြင်းဟာကျွန်တော်တို့ပါတီမှာတောင်းဝန်ယူမှုအစီအလာကိုကျွန်တော်တို့ပြည်သူများမြင်ပါအောင်လို့ကျွန်တော်တို့ထုတ်ပြလိုက်ခြင်းဖြစ်ပါတယ်။တပါတိအဖွဲ့ဝင်တွေဖြစ်ကျွန်တော်တို့သတ်မှတ်လိုက်ကြတာတော့အဓိကအဖြစ်ကျွန်တော်တို့တပါတိအဖွဲ့ဝင်တွေအင်အားနည်းသွားတာဒီကြောင်းနော်။နောက်ပြီးတော့အသက်ရွယ်ကြီးကြီးမှုကြောင့်လောက်ကိုင်းဆောင်ရွက်မှုမှာသူတို့အတွက်အဖြစ်ဒီဖြစ်လာနိုင်တဲ့အဖွဲ့ဝင်တွေကိုကျွန်တော်တို့ကုန်လူဆောင်တာဝန်များအဖြစ်ကြောင်းရွှေ့လိုက်တာ။နောက်ကျွန်တော်တို့လာမယ့်ကျွန်တော်တို့ဒုတိယအကြိမ်ပါတီရာခမ်းမှာကျွန်တော်တို့အရာဒီဖြစ်တဲ့နိုင်ငံတွေလည်းပြင်ဆင်နေတော့လည်းပါပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်64အရာဆိုရင်လက်ရှိနိုင်ငံတော်သမ္မတနဲ့ဒုတိယသမ္မတတာဝန်ထမ်းဆောင်သူတွေဟာယာဒုတက်တန်ကာလအတွင်းမှာပါတီအဖွဲ့အစည်းရဲ့တာဝန်တွေကိုပါဝင်ဆောင်ရွက်ခြင်းမပြုရလို့ဖော်ပြထားပါတယ်။နိုင်ငံတော်သမ္မတဦးဝင်းမြင့်ကိုဒုတိယဥက္ကဋ္ဌတစ်အဖြစ်တာဝန်ပေးကြောင်းကြေညာချက်ထုတ်ပြန်တာဟာယာထသမ္မတချက်ဖြစ်ထုတ်ပြန်တာဖြစ်ကြောင်းဒေါက်တာမျိုးညွန့်ကပြောပါတယ
်။ကျွန်တော်ကယာသာသမ္မတချက်ပဲဖြစ်ပါတယ်။
အခုလိုပြင်ဆင်လိုက်တဲ့ဗဟိုအလုပ်မှုဆောင်စီရင်ကို24ရက်နေ့ကနေပြည်တော်မှာကျင်းပတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုပ်မှုဆောင်အစည်းအဝေးကဆုံးဖြတ်တာဖြစ်ပါတယ်။ NLD ပါတီဟာလာမယ့်ဇွန်လလောက်မှာဒုတိယကြိမ်ပါတီညီလာခံကျင်းပဖို့ရာထားပြီးအဲ့ဒီအချိန်ကြာရင်ပါတီအတွင်းခေါင်းဆောင်မှုနေရာတွေကိုတိုးချဲ့ဖွဲ့စည်းဖို့လည်းပြင်ဆင်နေကြောင်းဒေါက်တာမျိုးညွန့်ကပြောပါတယ်။နိုင်ငံရေးလေးလာတုံးသက်သူဒေါက်တာရံမျိုးသိန်းကဒုတိယဥက္ကဋ္ဌအမည်စင်းတွင်ထုတ်ပြန်တဲ့အပေါ်မှာအခုလိုတုံးသက်ပြောဆိုပါတယ
်ဒီ NLD ပါတီရဲ့ဒီတမိုင်းရောရှောင်းမှာပေါ့လေနောက်ထမဆုံးအချိန်ဒါဒုက္ခတာတစ်ဟဲ့နှစ်ကိုပေါ့လေဒီဥက္ကဋ္ဌဒေါက်တာဆန်းစုကြည်နဲ့တွဲပြီးတော့ထားတာကိုပြလိုက်တာကိုရှင်းရောဒေါက်တာဆန်းစုကြည်အလွန်နိုင်ငံရေးမှာအမျိုးသားတော်ဝင်စီဖွဲ့ပါတီကိုဆက်ပြီးတော့ဦးဆောင်တဲ့ပုဂ္ဂိုလ်တွေဟာတော့ဦးဝင်းမြင့်နဲ့ဒေါက်တာဆွန်မြင့်မောင်လေးဆိုတာကိုတော့ကျွန်တော်တို့ဒီအောင်ပြန်လိုက်တယ်
NLD party at Jinja Jemma, Jinga, Bo, Lomuzon, Powenry, Chitte, Uwin Tang, Uongjang, Ujo Kendone, to Eauri Tang, Winji Johong, Manjoni Dogo, the Babdi, a Powen, a pit, Unyang Wenna, Uhanda, Yenogo, a Dwinimu, a Powen pit, Dawen B. a Jongle, Popia Tabade.
ကိုမိုးဆောင်ကြွကြခဲ့တာပါရှင်အခုထိုင်းနိုင်ငံသဘောတူစာချုပ် MOU နဲ့အလုပ်လုပ်ကြတဲ့မြန်မာလုံတမာတွေကိုတင်ဆောင်လာတဲ့မှန်လုံနှစ်ထပ်ကားတစ်စီးမိလောင်ပြီးမြန်မာလုံတမာနှစ်ဆယ်ထက်မနည်းသိဆုံးခဲ့ပါတယ်မိလောင်မှုအတွင်းတက်ရှင်လွတ်မြောက်ခဲ့သူ29ဦးထဲမှာ3ဦးကတော့စေကူတာမှုခံယူနေရတဲ့အကြောင်းမြန်မာတိုင်ရုံးကတီးပြူထားပြီးနင်းနာကျေးရရှိဖို့လက်ဆောင်ရွက်ပေးသွားမယ်လို့
lo u lai pa la de na chat man long ga de bi ha tat kyan yin twin ma be mi law mu phit bi myama lo tama 20 te song ga ya de so bi bang ga myo myama tan yong ga a lo tama tan ya shi u san ma u ga pyo pya ba de
okay 20 bo bya a khu do le pyao da bo le ho lu ri ya do bdu nin bdu nin phe lu ma ya lo le mi law ma de a lo chin lo a tet twa de ga bo tet twa de sin yin ya a khu do chin ma pyan ne lu chin chin ne cha na lai de kha ja 20 law shi a yu mi ya 18 yaw myu da 2 yaw bo le no
ဒီလိုသမားအများစုဟာပဲခူးတိုင်းကြောက်တကားမျိုးတွေကအများစုပါဝင်ပြီးအမျိုးသမီးတွေအများစုဖြစ်ကြပါတယ်သူတို့ကိုမြန်မာဘက်ကကုမ္ပဏီဖြစ်တဲ့စတားပိုင်အိုနီးယားကုမ္ပဏီကပို့ခဲ့တယ်လို့ဆိုပါတယ်ရုပ်ဆက်ရုပ်ဆိုတာဒီကျွန်တော်တို့ဟိုပါပေါ့အမွေးဝရုပ်တွေလုပ်ဖြတ်ဆက်ရုံပေါ့နော်အဲဒီဆက်ရုံတွေအမွေးယူစနစ်နဲ့တွားဖို့ဒီအခုတည်းကဒီမြန်မာအေဂျင်စီဘက်ကစားပိုင်အိုနီးယားပေါ ောင်ရွက်ပေးသွားမှာဖြစ်တယ်လို့လည်းအလို့သမားဆိုင်ရာရှိကဆိုပါတယ်
ရမှာပါရဟုတ်ကဲ့ထိုင်းနိုင်ငံဘက်ကလည်းအုံလို့ပြီးနေကျွန်တော်တို့ဘက်ကလည်းသတင်းရတဲ့အခွင့်အရေးရဖို့အတွက်ကျွန်တော်တို့ကဆက်လက်ဆောင်ရမှာပါဗျ
လောလောဆယ်မှာတော့ဒဏ်ရာပြင်းထန်တဲ့သူ၃ယောက်ကိုမဲဆောက်တဲ့တိစနလို့စေယုံကြီးမှာကုသမှုတွေလုပ်ပေးနေတယ်လို့လည်းပြောပြခဲ့ပါတယ်ရှင
်မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်အခုတောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ကပြောပြပေးပါဦးမယ်ရှင်
နိုင်ငံတော်တမရအဖြစ်မတ်လ28ရက်နေ့ကရွေးချယ်တင်မြှောက်ခံထားရတဲ့ဝင်းမြဟာတမရတဲ့အဖြစ်ပြည်တော်စုလွတ်တော်မှဒီကနေ့ကတိသစ္စာပြုလိုက်ပါပြီ။တမရအဖြစ်ပထမဆုံးပြောကြားတဲ့မင်းကွန်းထံမှာတော့နိုင်ငံမှာတရားဥပဒေစိုးမိုးရေးအမျိုးသားပြန်လည်တင်မြှောက်ရေးနဲ့ပြည်တွင်းညီညွတ်ရေးဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးစတဲ့ပြုပြင်ပြောင်းလဲရေးအတွက်လိုအပ်ချက်တွေကိုထည့်သွင်းပြောကြားခဲ့ပါတယ်။ကတိသစ္စာပြုပွဲပြီးတမရအဖြစ်နဲ့ပထမဆုံးချိန်နိုင်ငံတော်ကိုပြောကြားတဲ့မင်းကွန်းအတွင်းတိုင်းပြည်မှာပြုပြင်ပြောင်းလဲမှုတွေလှုံ့ဆော်ဖို့လိုအပ်နေတဲ့အချက်တွေတိုင်းပြည်မှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုလွှဲလင်းတကူဖြည့်ရှင်နိုင်မှာဟုတ်ပေမဲ့သူ့အနေနဲ့အစွမ်းကုန်အားထုတ်ပြီးတော့ဆောင်ရွက်သွားမယ်လို့ထည့်သွင်းပြောကြားခဲ့ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံကြားကုန်သွယ်ရေးသဘောတူညီချက်ပြန်သုံးသပ်မယ်စီစဉ်ကိုဆိုင်းငံ့ထားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကချင်းချောက်ပြောဆိုပါတယ်။နျူကလ িয়ার လက်နက်ဖြတ်သိမ်းရေးမြောက်ကိုရီးယားနဲ့သဘောတူညီချက်တွေရလာချိန်အထိတောင်ကိုရီးယားနဲ့ကုန်သွယ်ရေးသဘောတူညီချက်ပြီးစီအောင်အကောင့်ထဲဖော်မဲ့ကိစ္စကိုရွှေ့ဆိုင်းထားမယ်လို့အမေရိကန်ပြည်ထောင်စုအိုဟိုင်းယိုပြည်နယ်မှာချာတာဘရင်းကပြောတဲ့မိန့်ခွန်းအတွင်းသမ္မတကထည့်သွင်းပြောဆိုသွားတာပါ။တောင်ကိုရီးယားနဲ့ကုန်သွယ်ရေးသဘောတူညီချက်ရဆိုင်ထားတဲ့အကြောင်းရင်းအသေးစိတ်ကိုတော့ထရမ့်ကပြောသွားခြင်းမရှိပါဘူး။အမေရိကန်တပ်သမားတွေကိုရုရှားကနေထုတ်တာမှဘလို့ခိုင်မာတဲ့အကြောင်းပြချက်မှမရှိဘူးလို့အမေရိကန်ပြည်ထောင်စုကကြာတာပြင်းနေမှာပြောပါရယ်။ရုရှားတို့ရဲ့ဒီလိုရက်ကအမေရိကန်ရုရှားဆက်ဆံရေးကိုပိုးပြီးတော့ဆိုးဝါးသွားစေတယ်လို့သမ္မတအင်ဂျီရော့ကကြာတာပြင်းနေနောက်မိုင်မှာကြေညာချက်ထုတ်ပြန်ပြောဆိုပါရယ်။ဗြိတိန်မြေပေါ်မှာရုရှားတို့ကျူးလွန်တဲ့တိုက်ခိုက်မှုကိုတုံ့ပြန်နေတဲ့အမေရိကန်နဲ့မဟာမိတ်နိုင်ငံပေါင်း၂000ကျော်နဲ့နေတို့မဟာမိတ်တို့ကတည်တည်မတ်အစောပိုင်းမှာရုရှားထောက်လှမ်းရေးအရာရှိတွေကိုပြင်းထန်ထန်ပေးတဲ့လို့ရဟာတင့်တော်ရက်လို့ရဖြစ်ပေမဲ့ရုရှားတို့ရဲ့တုံ့ပြန်ချက်ကမျောလင့်မထားတဲ့လို့ရတော့မဟုတ်သလိုဒီကိစ္စကိုအမေရိကန်တို့ကင်တယ်ဆောင်ရွက်သွားမယ်လို့ကြေညာချက်မှာပြောထားပါတယ
်။တောက်ချာနေညနေခင်းနောက်ဆုံးရထားတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ပြောပြပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရမှုကမဆုမုံဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ရှောင်းကွမ်ချန်ဖြစ်ပါတယ်ရှင်။အခုကျွန်မတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းအေရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
From what